သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာတို့ရဲ့ရိုးရာအတာတကြံမကြောက်ခင်တလအလိုဟာဆိုရင်နိုင်ငံနေရအနှံ့မှာတကြံတချင်းတန်တွေကပြန်လွင့်နေကြပါတကြံအငွေ့သက်တွေကတခုဖြစ်တယ်မြန်မာနှစ်တက်ကူယုံပိတ်ရဲ့ရှေးမှာဆိုလေအနေနဲ့အရရမှာအလုတ်သွားရောက်လုကိုင်းတဲ့လူငယ်တွေဟာကိုယ့်နေရက်တွေစီအတီးတီးပြန်လာကြတဲ့အစဉ်အလာရှိခဲ့ပါတယ်တကြံနာနေရင်ကားလက်မှတ်မရတာဈေးနှုန်းကြီးတာတွေကြုံတက်ရတာမို့အခုလိုမက်ရှလာကလေးကအိမ်ပြန်ဖို့ကားလက်မှတ်တွေရဖို့ကြိုတင်ဝယ်ယူပြင်ဆင်တာတွေပြုလုပ်လေးရှိပါတယ်ပြည်တွင်းမှာရှိနေတဲ့လူငယ်တွေဟာလည်းဒီလိုအချိန်ဆိုတကြံမပြောဖို့မန်တတ်ထိုင်ဖို့ရေပက်ခံထွက်ဖို့ကြိုတင်ပြင်ဆင်ရင်းအလုပ်ရှုပ်ကြရတဲ့အချိန်လို့လည်းဆိုနိုင်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းသုံးနှစ်ကျော်အခုနှစ်မတ်လအထဲမှာတော့စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေနဲ့အတူစစ်မှုမထမ်းလို့တဲ့လူငယ်အများပြားဟာနှီးလက်မျိုးစုံနဲ့ကိုယ့်နေရက်ကိုစွန့်ခွာနေကြရပါတယ်။လူငယ်တွေဒီလိုရွေးချယ်ဖို့တွန်းအားဖြစ်စေတဲ့အကြောင်းရင်းကအခုလဒုတိယပတ်ထံမှာပဲစစ်မှုထမ်းမှုဖောင်တွေဖြည့်ခိုင်းတာစီးရင်တွေကောက်ပြီးမဲနိုင်ခိုင်းတာတွေကြောင့်ဖြစ်တယ်လို့လှိုင်တန်ရမြို့နယ်နေအမျိုးသားတူကဆိုပါတယ
်ဆိုရင်ကျွန်တော်တို့လမ်းနေတဲ့ဟိုဝင်တယ်လိုက်ကောက်တယ်ပေါ့ကျွန်တော်တို့ဘက်မှာတော့အဲ6ယောက်ပေါ့ဟိုခေါ်တယ်ပေါ့ခေါ်ပြီးတော့ဒုံးမှာမဲနိုင်ကြပါပေါ့6ယောက်ကသူတို့ကတလန်းလုံးတကောင်စင်းရှိတာကိုအကုန်လုံးတလန်းလုံးတကောင်စင်းနေကုန်လိုက်ကောက်လာတာကောက်ထားပြီးတော့မှအဲ6ယောက်ကိုသူတို့ကသူတို့ရေးတာသူကမဲอ่ะဟိုရုံရောက်တော့မဲနိုင်ဖို့သူကပြောတယ်ပြောတော့ဟိုကတစုမိပါရသူတို့သားသမီးတွေပါမှာသူတို့တကယ်လို့မဲတော့မနိုင်ချင်ကြဘူးပေါ့မဲနိုင်ချင်ကြတော့တော့ကလူကြီးကတကယ်လို့ဟိုကဖြစ်လို့ရှိရင်အဲ့ခါကတိုင်းမသူကတယောက်ပဲလူတာဟုတ်ဆောက်တော့တယောက်ပဲအဲ့တော့အဲ့တယောက်လိုက်မယ်ဆိုရင်ကျန်တဲ့လူကြီးကသက်ထောက်ပံ့ရမှာပေါ့ပြီးရမယ်ဆိုတော့ကျန်တဲ့မိပါရသဘောတူတယ်အဲ့ဆိုမဲမနိုင်တော့ဘူးဟိုကတယောက်နှစ်သိန်းခွဲဆိုတာမသိသေးနဲ့5ယောက်ပေါ့ဆက်နှစ်သိန်းခွဲကလည်းမှတ်ထူရတယ်လို့ကျင်းတဲ့ကြောင်းအဲ့လိုလိုက်နေဆိုတာကျင်းတဲ့ကြောင်းလည်းမှတ်ထူတာမိဘကိုယ်တိုင်လည်းမှတ်ထူတာ
စစ်ကောင်စီဘက်ကတကြံပြီးမှစစ်တင်နှန်းတွေကိုစတင်သွားမယ်လို့ထုတ်ပြန်ထားပေမယ့်တက်ဆိုင်ရာမြို့နယ်ကြီးရွာအုပ်ချုပ်ရေးအဖွဲ့တွေကစည်ရင်းကြိုကောက်တာတွေလုပ်နေတာပါဒီလိုကောက်ယူရမှာတနေရနဲ့တနေရအချိန်နည်းရတွေမတူကြသလိုစစ်မှုထမ်းရမယ့်ကာလနဲ့လုပ်ငန်းစဉ်တွေအတွက်အုပ်ချုပ်ရေးအဖွဲ့တွေရဲ့ပြောဆိုချက်တွေဟာလည်းအမျိုးမျိုးကွဲပြားနေကြပါတယ်ငွေပေးပြီးစစ်မှုထမ်းကာလကိုနောက်ဆုတ်ပေးစေတာရှောင်လို့ရနိုင်တာမျိုးအထိလက်စားမှုတွေဟာလည်းရှိနေပါတယ်တချို့နေရာတွေမှာဆိုစစ်မှုမထမ်းခြင်းရင်လူတအုပ်ကိုကြက်သိန်းကဏ္ဍကနေသိန်းရာကဏ္ဍအထိအုပ်ချုပ်ရေးအဖွဲ့ရေးစီပေးကြရတယ်လို့သိရပါတယ်ဒီလိုအခြေအနေတွေမှာအုပ်ချုပ်ရေးမှုတွေရဲ့ပြောဆိုဖိအားပေးမှုတွေကြောင့်အသက်ကိုပါစည်တီးကြရတယ်လူငယ်တချို့ရဲ့ဖြစ်စဉ်တွေလည်းရှိလာပါတယ်စစ်မှုထမ်းမှုမဲပေါက်ခဲ့တဲ့ AR တိုင်းဖြာပုံမြို့နယ်ကြီးရွာတရကလူငယ်တူဟာပြီးခဲ့တဲ့ရက်ပိုင်းကပဲကိုကိုကိုအဆုံးစီရင်ခဲ့တယ်လို့ဆွေမျိုးနှိဆက်သူအမျိုးသမီးတူကပြောပါတယ
်ကြီးရွာမှာမဲပေါက်တယ်အကုန်လုံး6ယောက်ထိတော့ဗောလေ6ယောက်ထိတဲ့ကကြတော့အတိတ်ကလေးလေးကသူကမဲမပေါက်ခင်တည်းကပြောတယ်သူမဲပေါက်လို့ရှိလို့ရှိရင်သူ့ကိုသူကြိုးစွဲချသိမယ်တဲ့တကယ်လို့မဲပေါက်သွားတဲ့ကလေးကထွက်ပြေးသွားမယ်ဆိုလို့ရှိရင်အိမ်ကလူတောင်းဝန်ယူရမယ်အိမ်မှာရှိတဲ့လူအကုန်လုံးဒုက္ခရောက်မယ်အဲ့ဒါနဲ့သူ့အမေတွေကပြောတယ်မင်းတို့အကြီးတွေဟိုဘန်ကောက်ထဲမှာရှိတဲ့ဘန်ကောက်ထဲပို့ပေးမပေါ့လေအဲ့ဒါလည်းပြောတာလည်းလက်မခံဘူးကလေးအားဒီညမဲဖောက်ကြတယ်မဲဖောက်တဲ့အခါကျတော့အဲ့ဒီကလေးကမဲပေါက်တယ်အသက်18နှစ်ပဲရှိသေးတယ်အဲ့ဒါအဲ့ဒီညတွင်ချင်းပဲသတိထားနေထားနေနဲ့ပဲအချိန်မှာဆေးတောက်ချလိုက်တယ်မသိဘူးချက်ချင်းဆေးရုံပို့တယ်ဆေးရုံရောက်ပြီးနောက်နေ့လို့ဆုံးသွားတယ်ဆေးပွားရေးအချိန်နေအေးဆေးပဲဆေးရှင်ပြောလို့ရှိရင်သူ့အကိုတယောက်တော့မှဒီဘန်ကောက်ထဲမှာရှိနေတယ်ခေါ်နိုင်တဲ့အဆင့်ရှိတယ်သူ့ကိုခေါ်တင်နိုင်တဲ့အဆင့်ရှိတယ
်စစ်ကောင်စီပြတန်းတာတဲ့ပြည်သူစစ်မှုထမ်းဥပဒေဟာတမန်အယက်သားအမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အထိသတ်မှတ်ထားပေမယ့်လက်ရှိမြေပြင်မှာတော့အသက်မပြည့်သေးတဲ့လူငယ်တွေကိုပါစစ်မှုထမ်းဖို့လှုံ့ဆော်နေတဲ့အခြေအနေပါအခုအသက်18နှစ်မပြည့်သေးတဲ့လူငယ်လေးဟာဆိုရင်လည်းအယက်9ပြည့်ကျော်တာကိုကြည့်ပြီးကျေးရွာအုပ်ချုပ်သူတွေကမဲနိုင်စေခဲ့တာဖြစ်တယ်လို့သိရပါတယ်အရွယ်ရောက်ပြီးသူတိုင်းစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုစစ်အစိုးရဦးတန်းရွှေလက်ထက်ကလေးကပြဋ္ဌာန်းထားတာဖြစ်ပေမယ့်အာဏာသိမ်းစစ်ကောင်စီကပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်မှာပြန်အသက်သွင်းခဲ့ပါတယ် Eddie Ubrima, a new miso, at that session nigani, Nasa Conaniza, Simu Tayama Pibi, Leshimaro, a new darigube, Uzabe, Kodame, Lu, Sikansi Pega, Piosu, Tabari. Simu Tamugo, a dam mu piabi, Piaguamasu yele, Taunang Anitza Kayame, Lu, Sikansiga, Pitan, Tam, Taraba. อิบเรลากาซาบีสิตเนอะปัสเซนตะตกโกลุงาร่างคอมาဖြစ်တဲ့အတွက်တနစ်ကိုချက်တောင်းဝင်းစင်ခန့်ရှိမှာဖြစ်တယ်လို့လဲစစ်ကောင်းစီကကြီးညာထားပါတယ်ဒီလိုတတ်မှတ်ချက်စီမင်းတွေရှိနေပြီးတက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကစီမင်းနဲ့မကိုင်းပဲလုံဆောင်နာတွေကိုအချောက်ထားနဲ့တိုင်ကြားနိုင်တယ်လို့စစ်မှုတန်းစင်ခေါ်ရေးဘုဟုအဖွဲ့တာဝန်ရှိသူကပြောပါတယ်
ဒီညညနဲ့မကြီးဘူးဆိုရင်သူတို့တိုက်နေတယ်လေတိုင်လာရင်မဟုတ်ဖွင့်ဘုံဘုံရဲ့သူကဥလာကြောင့်အရေးကြီးဆောင်ရမှာပါကျွန်တော်ဥပဒေပဲထုတ်ပြန်လာတာရှိတယ်ဥပဒေကြီးသူထုတ်ပြန်လာတာရှိတယ်လေဒီစင့်ခေါ်ဖို့ဆောင်ရထားတာရှိတယ်လေရက်တွေပါကျွန်တော်တို့အဲ့ဒါကြီးမပြောပါဘူးအခုအောက်မှာတော့သူကလည်းသူရဲ့ညွန့်နယ်လိုက်ရက်ွက်ကြီးအောင်လည်းသူကတော့ဒုတ်ဆက်ချက်သူလုပ်နေကြတာဟုတ် ဆက်နေတက်ဆိုင်ရရေစကန်ဒီမှာအခုဖွင့်လို့ရတာပဲဒါမှမဟုတ်စာနယ်ပင်နဲ့တီးပြီးတော့တိုင်ရတယ်တက်ဆိုင်ရညွန့်နေအုပ်ချုပ်ရေးမှုတွေကဒါဥက္ကဋ္ဌတွေပဲလေအဲ့မှာတို့တင်ပြီးတိုင်ကြလို့ရတာပဲသူသောင်းချက်တွေနဲ့ပတ်သက်လို့တို့မကြည့်နဲ့ဘူးဥပဒေနဲ့မညီဘူးတို့တင်နေယူစားတယ်ဆိုရင်တက်ဆိုင်ရအဖွဲ့အစည်းတွေမှာတိုင်ကြလို့ရတယ်လို့ဒါရီကတက်ဆိုင်ရညွန့်နေဒီမှာညွန့်နေအုပ်ချုပ်မှုရုံးဖွဲ့ရှိတယ်လေဒီနေ့ရှိဘူးခရီးချင်းဒီကနာခရီးရုံးလေအမှန်တော့တိုင်လို့ရတယ်လေအစားနဲ့တိုင်လို့ရတယ်လေ
ဒီလိုစစ်ကောင်စီကစီးမြင်တွေတမတ်ထားပေမဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းမြို့ကြီးတွေမှာညအချိန်မတော်ဧည့်သည်စစ်တာဖမ်းဆီးတာတွေနဲ့ပေါ်တာဆဲတာတွေကခက်စိတ်စိတ်ဖြစ်ပေါ်နေတယ်လို့ဒေသခံတွေကဆိုကြပါတယ်။မတရားဖမ်းဆီးခေါ်ဆောင်ခဲ့ရတဲ့လူငယ်တွေဟာလည်းရှေ့တန်းစစ်မြေပြင်ကိုပို့ဆောင်ခံနေရပြီးရခိုင်ပြည်ရသေးတောင်မြို့သိမ်းတိုက်ပွဲအတွင်မှာစစ်မှုထမ်းဥပဒေနဲ့ဘင်္ဂလီတပ်သားတစ်တွေတည်ဆုံခဲ့ရတယ်လို့ရခိုင်တပ်တော် AA ကမတ်လ18ရက်မှာထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ဒီလိုလုပ်ရက်တွေဟာစစ်ရာဇဝတ်မှုကိုကျွလွန်နေတာဖြစ်တယ်လို့စစ်မှုထမ်းဥပဒေကိုထုတ်ပြန်အသက်သွင်းနေတာဟာလည်းဥပဒေနဲ့လုံးဝဆန့်ကျင်နေတယ်လို့ဥပဒေပညာရှင်တို့ကဝေဖန်ထောက်ပြပါတယ
်အဲဒွေးနေလို့လေဒီအဲ့ဒါကိုပြတ်မှတ်ပြီးမှုဆိုတာကြရတော့ဘသူဝဲရှိလေဆိုရင်ခုနဒီစနောက်ကကိုစီကိုချိန်ကပို့ရခံရခုံယုံကဒီဥရိပြဟန်းရင်းဒီဆံမလားမမှန်ဘူးလားဥရိနဲ့ညီလားမညီဘူးလားသူကဖုံးချပြီးရသို့တော်လည်းပဲအဲ့ဒီအပေါ်မှာလည်းပဲဘသူကမှတင်ပြတာလည်းမရှိဘူးဆုံးချက်တာလည်းမရှိဘူးပေါ့လက်တော်အနေနဲ့တော့နိုင်ငံသားတွေအနေနဲ့တော့ကိုသားကိုခုနတော်လူကိုစားကြည့်နိုင်မှုဖန်တားနိုင်မှုဆိုတဲ့ဥရိအခွင့်အရေးတော့နေပါတယ်သူတို့လည်းဒီဥပဒေကိုအကြောင်းပြုပြီးတော့မှသာမတမာမှုတွေလုပ်လာမယ်သာခုနလူကြီးတုံးတရားလက်ပြီးလက်ယူမှုတွေလုပ်လာတယ်ဟင်ဆိုရင်တော့ဒါဒီအပြည့်လိုက်သာမှုတစ်ခုကြီးဥပဒေနဲ့ဆက်ပြီးခိုင်မာတဲ့အဆောက်အအုံတွေနဲ့ဒါတရားစွဲဆိုပိုင်းဝင်ရှိပါတယ်တန်ကြားပိုင်းဝင်ရှိပါတယ်
နိုင်ငံအနှံ့ထိုးစစ်တွေနဲ့ရင်ဆိုင်နေရပြီးတပ်သားအင်အားတွေပြုတ်တိနေတဲ့စစ်ကောင်စီဟာစစ်မှုထမ်းဥပဒေနဲ့တပ်သားအစ်တွေပြန်ဖြည့်ဖို့ကြိုးစားနေတာဖြစ်တဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်စစ်မှုထမ်းဥပဒေမှာအကျုံးဝင်နေတဲ့အရေးအတွက်ဟာလည်း73တန်းကျော်ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ဒီလိုစစ်ကောင်စီရဲ့ဖိအားပေးမှုတွေအားကြောက်ရွံ့နေတဲ့လူငယ်တွေကိုပြည်သူ့ကာကွယ်ရေးတပ်တွေကလည်းဝင်ရောက်လာဖို့ဖိတ်ခေါ်တာတွေပြုလုပ်နေပါတယ်တဖက်မှာလည်းပြည်သူတွေကိုဖိအားပေးနေတဲ့အုပ်ချုပ်ရေးမှုတွေကိုပြင်းပြထန်ထန်အရေးယူသွားမှာဖြစ်တယ်လို့ကာကွယ်ရေးတပ်တွေကသတိပေးထားပါတယ်အချို့ကာကွယ်ရေးတပ်တွေကတော့တပ်သားတွေတွေမှာကပဲစစ်မှုထမ်းကြောင့်လုံခြုံရေးစိုးရိမ်နေရတဲ့လူငယ်တွေကိုပါခိုးလုံနိုင်အောင်စီစဉ်နေတယ်လို့ဆိုပါတယ်မွန်ပြည်နယ်ရေးဘလူးတပ်ဖွဲ့ခေါင်းဆောင်ကတော့
အခုဆိုရင်တော့ကျွန်တော်တို့ဒါကက်တက်တယ်မှာတော့ဒီလူကြီးကတော့ပြည့်နေပြီပေါ့နော်ဒါပေမဲ့ဒီလူကြီးပြည့်နေပေမဲ့ကျွန်တော်တို့ မုံပြင်းတဲ့အတွင်းကပဲကျွန်တော်တို့လာရောက်ကိုချိတ်ဆက်တယ်နောက်တစ်ခုကနေလို့မရလို့အခက်ခဲနေကြုံတွေ့နေရတဲ့သူတွေကိုဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဟိုနိုင်တဲ့ဘက်ကနေတော့ပါဝင်ကူညီပေးတာပေါ့နော်စစ်ဘက်မှာဟိုဆက်ရထက်တန်ရလဲကျွန်တော်တို့စစ်ဘက်ကိုဟိုရပေးတယ်ပဲတင်တန်းတွေပြန်တင်ပေးတယ်စစ်ဘက်မှာတောင်းအောင်ပေးထမ်းဆောင်တယ်အကယ်၍ခူလုံအပိုင်းဆိုလဲခူလုံနေရမယ့်ပုံစံမျိုးတွေကိုကျွန်တော်တို့ဒီစီကန်တကြပေါ့နော်အဲပုံစံမျိုးကျွန်တော်တို့ပြန်လဲထားပေးမှာပေါ့ဗျတအားနေဝေးတွေကနေကူးပြောင်းပြီးမှရောက်လာမယ့်အခြေအနေမျိုးဆိုရင်တော့ဒါကျွန်တော်တို့ဘက်ကလည်းဒီကျွန်တော်တို့လုံခြုံရေးအပိုင်းအတွက်ပေါ့နော်အဟတ်တာတခုတော့ပြုလုပ်ရမယ်မွန်ပြည်နယ်ထဲမှာပဲဆိုလို့ရှိရင်ဟုတ်ကြိုက်ထူရတယ်ကျွန်တော်တို့ဒီရေးထည့်ကိုကျွန်တော်တို့ကဒီမွန်ပြည်နယ်အတွင်းရဲ့လူတွေဆိုရင်တော့လက်ခံပေးမယ
်စစ်ကောင်စီထုတ်ပြန်လိုက်တယ်ပြည်သူစစ်မှုထမ်းဥပဒေဟာတိုင်းပြည်တစ်ခုရဲ့အနာဂတ်ကျေဝင်တွေကိုပြပစီယူစီသွားဖို့တွန်းပို့လိုက်တဲ့လူသားရင်းမြစ်ဆုံးရှုံးမှုအဖြစ်သမိုင်းတွင်ခဲ့ပါပြီအပြည်ပြည်ဆိုင်ရာလေးစိတ်မှာနှိမ့်စင်ထွက်ခွာနေတဲ့လူငယ်တွေနေဆက်ထွက်ပေါက်တွေကနေတရားဝင်သွားရောက်နေတဲ့လူငယ်တွေရဲ့အမြင်ကွင်းတွေဟာပြပစွန်စားကန်တဲ့ပြည်ရင်းမှာကြာရောက်မဲ့အန္တရာယ်ကိုမလိုလားတဲ့ရွေးချယ်မှုတစ်ခုအဖြစ်ထင်ကျန်ရလို့နေပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်Radio Digital TV Online Damamho SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ